ဒီသတင်းပတ်တဲ့စတင်ချင်းပါမယ်တရုတ်ကွန်မြူနစ်ပါတီနဲ့ပြည်ပနိုင်ငံရေးပါတီတွေရဲ့အစိုးရခေါင်းဆောင်တွေဆွေးနွေးပွဲတက်ရောက်ဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆက်စုကြည်ဟာဒီကနေ့ပဲပေကျင်းမြို့တော်ကိုထွက်ခွာသွားပါတယ်အလို့သဘောချစ်ချစ်ခီးစဉ်တွင်တရုတ်သမ္မတရှီကျင်းပင်နဲ့တွေ့ဆုံမှာဖြစ်သလိုပေကျင်းမြို့တော်မှာချင်းပါမယ်တရုတ်ကွန်မြူနစ်ပါတီနဲ့နိုင်ငံတကာနိုင်ငံရေးပါတီတွေရဲ့အစိုးရခေါင်းဆောင်တွေဆွေးနွေးပွဲမှာလည်းအထူးဧည့်သည်တော်ဖြစ်ဒေါက်တာဆက်စုကြည်တက်ရောက်မင်ငွန်းပြောကြားမှာဖြစ်ကြောင်းနိုင်ငံတော်တိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါတယ်မြန်မာတမန်တော်ကော်ဝဲဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှရဲ့တရုတ်နိုင်ငံခီးစဉ်ဆုံးသက်ပြီးရပိုင်းတွင်ဒေါက်တာဆက်စုကြည်တရုတ်နိုင်ငံကိုဒုတိယအကြိမ်ထပ်မံတွားရောက်ခဲ့တာပါရခိုင်ပြည်နယ်ကအကြက်တဲတွေကြောင့်နိုင်ငံတကာတရုတ်ကမြန်မာနိုင်ငံပေါ်ဖိအားတွေနဲ့ဝေဖန်မှုတွေတုံ့ပြန်နေချိန်မှာပဲမြန်မာကောင်းဆောင်တွေရဲ့ခီးစဉ်တွေဟာတရုတ်နိုင်ငံနဲ့ပုံမူနီးစပ်လာနေတဲ့လက္ခဏာတစ်ခုဖြစ်နေလဲအကဲခတ်တွေယူဆနေပါတယ်ပြီးကြတဲ့နှစ်ဩဂုတ်လကတရုတ်နိုင်ငံကိုအလဲပက်ရောက်ခဲ့ပြီးတဲ့ဒေါက်တာဆက်စုကြည်ရဲ့အခုတစ်ချိန်ခီးစဉ်ကနေနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုတွေပုံမူအားကောင်းလာလိမ့်မယ်လို့မျှော်လင့်ထားကြောင်းလဲတရုတ်စိုးရပိုင်းစင်ဝါသတင်းဌာနကဖော်ပြထားပါတ